တည်တံကြခံရဝယ်ရှိနေတဲ့တရုတ်အမျိုးသမီးစင်နေဝမ်ယူကိုလူခွင့်ရေးကာကွယ်ပေးတဲ့အတွက်အထင်ကရလူဒိုဘစ်ထရောယူစုကိုချီးမြှင့်လိုက်တဲ့ကြောင့်အစ်တင်မြို့မှာစနေနေ့ကကြေညာခဲ့ပါတယ်မစ်စ်ဝမ်ဟာ2015ခုနှစ်တုန်းကအကြမ်းဖက်ဖြိုခွဲမှုအတွင်းရှေ့နေနဲ့တက်ကြွလှုပ်ရှားသူပေါင်းခန့်မှန်းခြေအားဖြင့်250ဦးအဖမ်းခံခဲ့ရတဲ့ထဲမှာပါဝင်ခဲ့ပြီးသူ့ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲခံထားရတာကြောင့်ဒီပုံမှန်အရတည်တံကြခံရဖို့ရှိနေတာပါတရုတ်အစိုးရကဝမ်နဲ့တခြားသူတွေဟာရာဇဝတ်မှုကျူးလွန်အောင်စီးယုံလှုံ့ဆော်ဖို့တရုတ်နိုင်ငံရဲ့ဥပဒေကိုဗန်းပြပြီးအသုံးချကြောင်းစွပ်စွဲထားပါတယ်ဝမ်ရဲ့ခင်ပွန်းရှိနေလဲအချုပ်ခံထားရပြီး16နှစ်အရွယ်ရှိနေဝမ်ရဲ့သားကိုတော့ရဲတပ်ဖွဲ့ဝင်တွေကစောင့်ကြည့်နေကြပါတယ်ဝမ်ကိုစုချီးမြှင့်မှုအကဲဖြတ်အဖွဲ့ကရွေးချယ်ခဲ့တာဟာအန်ဒီယာကြီးမန်းတိပါရဲ့နဲ့ဆက်ပြီးတော့နှုတ်ပိတ်တိတ်ဆိတ်မနေတော့ဘူးလို့ဆုံးဖြတ်လိုက်တဲ့အမျိုးသမီးတဦးရဲ့ရဲစွမ်းတက်တီကိုဂုံပြူချီးမြှင့်လိုတဲ့အတွက်ဖြစ်တယ်လို့စုတစိတ်ပေးဖို့မတီးခဲ့သူဘနတ်ဖာရန်ယူက AFP သတင်းဌာနကိုပြောပါတယ်သူကကိုကိုကိုအန်ဒီယာအဖြစ်ခံပြီးအမျိုးသမီးတွေကလေးတွေနဲ့ညှဉ်းပန်းနှိပ်စက်ခံနေရတဲ့လူနည်းစုတွေဘက်ကကာကွယ်ရည်တည်ဖို့ရွေးချယ်ခဲ့ပါတယ်လို့လည်းသူကပြောပါတယ်1985ခုနှစ်မှာပထမဆုံးအချိန်စတင်ချီးမြှင့်ခဲ့တဲ့လူနိုဗစ်ထရာဗစ်ကိုအဲ့ဒီအချိန်ကအကျဉ်းချခံနေရတဲ့ရှေ့နေလည်းဖြစ်အသားအရောင်ခွဲခြားမှုကိုစန့်ကျင်တော်လှန်သူလည်းဖြစ်တဲ့တောင်အာဖရိကနိုင်ငံသားနယ်ဆန်မန်ဒဲလာကိုချီးမြှင့်ခဲ့တာမှာအကျဉ်းချနေတဲ့ဖခင်ကိုစားသမီးဖြစ်သူဇန်နန်နီကလက်ခံရယူခဲ့ပါတယ်19ရာစုနှစ်အတွင်းပြင်သစ်နိုင်ငံမှာနိုင်ငံတော်တစ္ဆာဖောက်မှုနဲ့မှားယွင်းစွာဆွဆွဲခံရတဲ့ Alfred Dreyfus ကိုပြင်းထန်စွာခုခံကာကွယ်ပေးခဲ့တဲ့ရှေ့နေ Ludovic Triumph ကိုအစွဲပြုပြီးတော့ဒီစုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်ဒီစုကိုလွန်ခဲ့တဲ့10စုနှစ်3ခုအတွင်းအကျိတ်20ချီးမြှင့်ခဲ့ပါတယ်